မြန်မာနိုင်ငံရဲ့အသက်သွင်းကျော်ဖြစ်တဲ့ဧရာဝတီမြစ်အတွင်းကို plastic တန်ချိန်120နီးပါးနေ့စဉ်ဝင်ရောက်နေကြောင်းမကြသေးမီကထုတ်ပြန်တဲ့လေ့လာချက်စစ်တမ်းတစ်ခုမှတွေ့ရှိရပါတယ် Fauna and Flora SFI နဲ့သံမြန်မာလိုမီရတဲ့အဖွဲ့နှစ်ဖွဲ့ကဒီစစ်တမ်းကိုကောက်ရတာဖြစ်ကြောင်းဧရာဝတီသတင်းဌာနကပြောပါတယ်ဒီစစ်တမ်းကိုသကိုင်းမန္တလေးချင်းတွင်မကွေးမြဝချုံးမို့ဒေသရန်ကုန်နဲ့ဧရာဝတီမြစ်တစ်လျှောက်က၆တွေ့စုံတွေမှာမနှစ်ဒီဇင်ဘာလကစပြီးဒီနေ့ဇွန်လအတွင်းတစ်ခေါက်ယူခဲ့တာဖြစ်ပါတယ်ဧရာဝတီမြစ်တဲ့ပလတ်စတစ်မိုက်တွေအများဆုံးဆွန့်ပစ်တဲ့နေရာကမြို့ဝချွန်းပေါ်ဒေသဖြစ်ပြီးနေ့စဉ်ပလတ်စတစ်တန်ချိန်32တန်ဆွန့်ပစ်တယ်လို့ဆိုပါတယ်။ရန်ကုန်က29တန်နဲ့ဒုတိယအများဆုံးဆွန့်ပစ်ပါတယ်။ဆွန့်ပစ်ပစ္စည်းမိုက်တွေကိုမမှန်ကန်ကန်ဆွန့်ပစ်ဖို့နဲ့စီမံခန့်ခွဲနိုင်ဖို့အတွက်ဒေါ်လာတန်20ဝန်းကျင်သုံးစွဲဖို့လိုအပ်ပေမဲ့အမိုက်ဆွန့်ပစ်တာမှာပြည်သူတွေကိုသိပညာပေးဖို့ကိုပိုအလေးထားလုပ်တင်ကြောင်းနဲ့စီမင်းစည်းကမ်းတွေနဲ့မူဝါဒတွေချမှတ်အကောင်အထည်ဖို့လိုကြောင်း SFI အဖွဲ့ကကျွမ်းကျင်သူမမေတ္တရေကပြောပါတယ်။တဘာဝအရေးမြင့်တဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနလောက်ကပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာနအနေနဲ့အမိုက်စွန့်ပစ်မှုစီမံခန့်ခွဲရေးအတွက်စီမံကိန်းမူကြမ်းတစ်ခုရေးဆွဲနေပါတယ်။